ကျေးဒီလိုပါရှင်ဒီရန်ကုန်တိုင်းဒေသကြီးပေါ့နော်လှဲခုမြို့နယ်စကန်းကြီးကျေးရွာအုပ်စုကဒီနေအိမ်ဖယ်ရှားရှင်းလင်းခံရတယ်ပေါ့နော်ကျွကျော်နေထိုင်သူတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ဒီနိုင်ငံတော်သမ္မတရုံးတို့ဒီတိုင်းဒေသကြီးအစိုးရအဖွဲ့တို့ပေါ့နော်အစီရင်ခံစာတင်သွင်းမှာဆိုပြီးတော့ဟိုသိရပါတယ်ဆရာရဲ့ဒါဒီနေ့တင်သွင်းပြလာအချိန်နေဘယ်လိုများရှိလဲလို့ပါရှင်
သောအုပ်ချုပ်တာနဲ့ပိုင်းနဲ့ညာနဲ့ဆို95လောက်မှသမ္မတရုံးပို့ခဲ့မှာတင်ပါတယ်ဒီပြည့်ရတဲ့ဂျွန်လာ12ရက်နေ့လောက်ကဟိုဖြတ်လိုက်တာပေါ့နော်ဖြတ်ခံရတာတော့အေးပေါင်း6000ကျော်ရှိတယ်လို့ပြောတယ်အိမ်တိုင်းတော့လူမရှိပါဘူးလူနေတာတော့900ကျော်တော်တော်ရှိမယ်လို့မှတ်ပါတယ်အဲ့တော့စာရွက်စာတမ်းနေစစ်ဆေးချက်အရာရေတောင်းရှိရလူတွေရှင်းလင်းတင်ပြချက်အရာရေဟိုရဲမော်ဘုန်းကြီးကျောင်းမှာခေါ်လုံနေတဲ့အိမ်ဖြတ်ခံရတဲ့ပုံစံတွေပေါ့လေသူတို့ကိုတွေ့ဆုံဆွေးနွေးချက်တွေအရာရင်အဲ့လိုကျူးကျော်နေတဲ့ပုံစံတွေကဒီ2013 2014လောက်ကလေးကျူးကျော်နေခဲ့တာပေါ့လေ2015ဩဂုတ်လလောက်မှာသူတို့ဟိုတခါရှင်းလင်းဖယ်ရှားပြီးပြီရှင်းလင်းဖယ်ရှားတဲ့အချိန်မှာအိမ်50အိမ်လောက်ကကျန်းနေတယ်ပေါ့နော်သူတို့အပြောအရတော့သူ့ဟာသူဖြစ်ပါမယ်လို့ခရီးပေးလို့ဆိုပြီးတော့ကြံသွားတာပေါ့အဲ့50အိမ်ကနောက်တော့အိမ်ပေါင်း2000လောက်ထပ်ဖြစ်လာတယ်အဲ့လိုထပ်ဖြစ်လာတော့သူတို့သတင်းစာရှင်းလင်းပွဲတစ်ခါလုပ်တယ်ကျူးကျော်ကောင်းဆောင်10ယောက်လောက်ရှိတယ
်ဟုတ်ကဲ့
အဲ့ဒီမှာ KNU KNLA ဆိုတဲ့အဖွဲ့ကလည်းပုံမှုတယောက်ပါတယ်ပေါ့လေဒါအစိုးရမိဖြစ်တယ်ဖြေပေးပါဆိုတော့သူတို့သတင်းစာရှင်းလင်းပွဲလုပ်ပြီးအသိပေးတယ်ပေါ့အဲ့ဒီနောက်ပိုင်းမှာသတိသာပေးခဲ့တာပြင်းလင်းဖယ်ရှားမှုမလုပ်ခဲ့ဘူးပေါ့လေ2019နဲ့ဦးဝဲအနီစာပြီးကိုဖြစ်တဲ့အချိန်ကြီးပေါ့နော်အဲသူတို့လုံးဝခေါ်ယူတတိပေးခြင်းဖြစ်ပါတော့မယ်လို့ပြောဆိုခြင်းမရှိဘူးပေါ့ကွယ်ဖြစ်တဲ့အခါကျတော့ဟိုလူအင်အား1000လောက်ကိုသူတို့အပြင်းနဲ့ငှားပြီးတော့ဒီနေ့1000လုံးနဲ့ငှားပြီးတော့လူအင်အားနဲ့ဖြစ်တယ်ပေါ့နော
်ဆရာတို့ပေါ့နော်ဒီအစဉ်ခံစားထဲမှာဘလို့အကြံပြုချက်တွေများထည့်သွင်းရေးသားထားလဲလို့ပါရှင့်
ကျင်းကာလာလည်းမိုးရွာကြီးဖြစ်သွားတော့သူတို့ပြက်ခံရတဲ့လူတွေကတော်တော်လေးအတိတ်ဒုက္ခရောက်တာတွေ့ရတယ်ပေါ့လေတရားမဝင်နေတဲ့လူမှန်တော်လေးတွေသူတို့ဒီလူသားတွေဖြစ်တဲ့အတွက်ကြောင့်လူသားချင်းစာနာထောက်ထားမှုအရာအခုလိုမိုးရွင်းကာလာကြီးမှာပြက်ခံလိုက်ရတာဖြစ်လို့ဒုက္ခရောက်နေတဲ့လူတွေကိုတော့နိုင်ငံတော်အစိုးရအနေနဲ့တတ်နိုင်တွေစောင့်ရှောက်ပေးဖို့ကျေလိုကမြစ်တာရက်ခံတာပေါ့ကျောင်းသားကျောင်းသူကလည်း130ကျော်လောက်ရှိတယ်တမီးရဲ့ရှိတော့အဲဒီကျောင်းသားကျောင်းသူတွေကိုလည်းပဲကျောင်းပြက်ခံလိုက်ရတာဖြစ်တဲ့အတွက်ကြောင့်ကျောင်းသားသိနိုင်အောင်ဒါလေးလေးကုကြည်ပေးဖို့ပေါ့နော်။ရောင်းစားတဲ့လူတွေကိုတော့ရှားဖွေပေါ်ထုတ်ပြီးတော့ဥပဒေအရအရေးပြင်းနေပေါ့နော်။နောက်တစ်ခုကကြတော့ဒီလို2013 2014 2015 2015မှာတစ်ခါဖြစ်ပြီးကော်လည်းမဖြစ်ဘူး။ကျန်တဲ့ဟာတွေထပ်တိုးလာတယ်။တိုးလာတယ်လည်းမတားဘူး။လူအခုကြမှာထပြီးတော့ဖြစ်တယ်ဆိုတော့အဲဒီမှာတာဝန်ရှိတဲ့လူတွေလည်းတာဝန်မကင်းဘူးလို့အငယ်တို့ကထင်တယ်လေခိုးတောင်ခိုးပဲလုပ်လို့ရတယ်အမျိုးမဟုတ်ပါဘူးပေါ်တင်းငင်းနေရတာ哦အဲဒီကျတော့တိန်ကျူးရင်တိန်ချက်နေကျူးရင်နေချက်ဆိုပြဿနာဖြစ်မှာမဟုတ်ဘူးလေမဖြစ်ဘဲနဲ့ဇန်နီကာလာကြာမြင့်စွာဖြစ်ထားလိုက်တဲ့အခါကျတော့တာဝန်ရှိတဲ့လူတွေကိုလည်းတဝါစလို့အေးအေးယူသင့်တယ်လို့ပြင်ပြထားတာပေါ့လေကျတော့ရန်ကုန်မြို့မှာအလားတူသူကျော်မှုတွေကိုအခုလိုပဲဖြတ်သိမ်းဖို့အစီအစဉ်ရှိတယ်လို့အငယ်တို့ကြားထားတာပေါ့နော်တရားမဝင်သူကျော်သူတွေကိုဖြတ်သိမ်းတာကိုအငယ်တို့ကန့်ကွက်ရအောင်ကြောင်းမရှိပါဘူးသို့တော့ဖြတ်မယ်ဆိုလို့ရှိရင်တော့လူသားချင်းစာနာထောက်ထားမှုရအခုလိုမိုးရစီမှာမဖြတ်ဖို့အကျိုးတင်အသိပေးပြီးမှဖြတ်ဖို့ဖြတ်ခံရတဲ့လူတွေနေရာတိုင်းကင်းလေးတွေကိုတို့ကတို့စီစဉ်ပြီးတော့မှဖြတ်ဖို့အရောအိစာတင်ရောင်းလိုက်ရှိရဆိုရင်ကလေးစီစာပြန်မပြည့်ဖြစ်ဖို့ပေါ့နော
်တ
ရားလေးတွေအကြံပေးထားပါလေကွယ
်ဆရာတို့ဒီလေးလာချက်အရာဆိုရင်စီးပွားဖြစ်ဒီရောင်းချခဲ့သူတွေတဲမှာပေါ့နော်ဒါ KNU KNN ဒီအဖွဲ့အစည်းအနေနဲ့ပါဝင်ပတ်သက်မှုတွေရှိခဲ့တယ်လို့များတွေ့ရတာမျိုးလားဘယ်လိုပြောနိုင်မလဲရှင
်အဲဟုတ်တယ်ဟုတ်တယ်သူတို့ကအဲ့ဒီကဘုံမှုတယောက်ပါတယ် KNU KNN တွေရတဲ့အဲ့သူတို့ဘုံမှုကိုပြန်ပြီးတော့ရုပ်သိမ်းသွားတယ်ခေါ်သွားတယ်ပေါ့ဒီမှာမထားတော့ဘူးအရေးယူလိုက်တယ်အဲ့လိုလေတရင်ကြားတယ်ပေါ့သူကြီး
ကျေးဇူးတင်ပါတယ်ရှင်
အေးကျေးဇူးပါရှင်